စစ်ဆိုးရနဲ့မြောက်ကိုရီးယားအစိုးရတို့ဟာစစ်ဖက်ဆိုင်ရာနည်းပညာတွေမှာလျော့ဝက်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေထွက်လာတာကိုအမေရိကန်အစိုးရကအလေးထားစောင့်ကြည့်နေတာတွေ့ရပါတယ်။အထူးသဖြင့်ဒီအထောက်အထားတွေကြောင့်အမေရိကန်အထက်လွှတ်တော်အမတ်ဂျင်ဘွက်ကမြန်မာနိုင်ငံခီးစဉ်ကိစ္စကိုအသေးချာစီစဉ်ထားပြီးမှဖြတ်သိမ်းလိုက်တယ်လို့ပြောလိုက်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပို့ပြီးတော့စိတ်ဝင်စားသွားတယ်လို့ဆိုပါတယ်။ဒါကြောင့်အမေရိကန်အစိုးရနဲ့လွှတ်တော်မှာမြန်မာအရေးအလေးပေးဆောင်ရွက်လာအောင်ဥဆောင်လှုပ်ရှားနေသူတူဖြစ်တဲ့ US Campaign for Burma အဖွဲ့ရဲ့ညွှန်ကြားမှုဥအောင်တင်ကိုဆက်သွယ်ပြီး Mr. Jim Webb ခီးစဉ်ဖြတ်လိုက်တာနဲ့ပတ်သက်လို့သဘောထားအမြင်မိကြည့်ပါတယ်
။ကျွန်တော်တင်တာကတော့ Jim Webb ကိုအမေရိကန်နိုင်ငံရဲ့ဌာနကဒီမြန်မာနိုင်ငံခီးစဉ်ကိုဖြတ်သိမ်းဖို့တိုက်တွန်းတယ်လို့ထင်ပါတယ်။ဒါဆိုကျွန်တော်နားလဲတဲ့လောက်ကတော့အမေရိကန်အစိုးရကိုယ်နဲ့ကိုယ်ကမြန်မာအစိုးရဆွမ်းနဲ့မြောက်ကိုရီးယားရဲ့ဒီဆက်နဲ့ပတ်သက်မှုကိုစစောပိုင်းကလေးကတည်ချာတရှိပြီဖြစ်တယ်လို့ကျွန်တော်တို့ထင်တယ်လေ။ဘာကြောင့်အဲ့လိုပြောနေတယ်လဲဆိုတော့လက်ထောက်နိုင်ငံခြားဝန်ကြီးကတ်ကမ်ဘယ်မြန်မာနိုင်ငံကိုလက်ချင်သွားခဲ့ပြီ။ဆိုတော့ပြီးခဲ့တဲ့စက်တင်ဘာကိုတွားတော့ကမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ပြောရမှာသူကမြန်မာအစိုးရကမြောက်ကိုရီးယားအစိုးရနဲ့ဆက်ဆံမှုမလုပ်ဘူး။အခုလည်းမကလုံရင်းကောင်းစီစပွဲချက်ကိုလိုင်းလာပါမယ်လို့ခရီးကိုပြည့်တဲ့အတွက်ကြောင့်သူကကျေးဇူးတင်ကြောင်းတော့ပြောခဲ့သေးတယ်။ဒီမေလာဇန်မှာသွားတဲ့ဒုတိယကျင်းခီးစဉ်မှာကြတော့ကတ်ကမ်ဘဲရဲ့လီတန်ပြောင်းသွားပြီးတော့ဒီမှာဆီဆွားကိုမြောက်ကိုရီးယားစီကနေလက်နက်မဝယ်ဖို့ပြင်းပြထန်ထန်သတိပေးခဲ့တယ်လို့သူရဲ့ကျင်းအချက်မှာပါတယ်။ဆိုတော့သူရဲ့လီတန်ကပထမတစ်ခေါက်တုန်းကလီတန်နဲ့ပဲတူပဲအတော်ပြောင်းသွားပြီးတော့ဟိုနားဖောက်ကိုပြင်းပြထန်ထန်သတိပေးတဲ့လက္ခဏာရှိတယ်။ဆိုတော့အားရကိုကြည့်ပြီးကျွန်တော်သဘောပေါက်တာတော့မြန်မာဆီဆွားနဲ့မြောက်ကိုရီးယားကြားကိုစီရေးဆက်ဆံမှုရှိတာကိုအမေရိကန်အစိုးရကြိုတင်သိရှိပြီးသားဖြစ်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့အခုစီနေတာဝက်ခရီးစဉ်မစခင်မှာအခုလိုမျိုးအမေရိကန်နိုင်ငံရဲ့ဌာနကတနည်းတဖုံပေါ့နော်သူဟိုတော်ရပြီးတော့သတိပေးလို့ကျွန်တော်ထင်တယ
်။ဆိုတော့အခုထွက်လာတဲ့အထောက်အထားတွေအရဆိုလို့ရှိရင်အမေရိကန်နိုင်ငံနဲ့ဒီစစ်ဆိုးရဆက်ဆံရေးကဘယ်လိုဖြစ်လာနိုင်မလဲရှင်။
အမေရိကန်ဆိုတော့အခုဆိုတော်တော်ကြီးကိုမြန်မာစစ်ဆော့မှာတော်တော်ပြောင်းလဲလဲဆက်ဆံလာပါပဲ။ဒီပြီးခဲ့တဲ့ဒီမူဝါဒအပြောင်းလဲနေပြီးတော့တစ်ဖက်မှာဆန်ရှင်ပြားပြမှုတွေကိုဆက်လက်ထိန်းသိမ်းတော့ညာလဲ။မြန်မာစစ်ကောင်းဆောင်နဲ့တိုက်ရိုက်ဆွေးနွေးပြီးတော့ဒီပြဿနာတွေဖြေရှင်းဖို့သူစူးစမ်းကြတာပေါ့။စူးစမ်းနေကြတာပေါ့။ဆိုတော့ဒီအခုလိုမျိုးမြန်မာစစ်ဆော့ကဒီကတိကဝတ်တွေကိုချိုးဖောက်ပြီးတော့မြောက်ကိုရီးယားနဲ့ထိတိမ်ပုံဆက်သွယ်နေတာကိုဟိုအထောက်အထားနဲ့ဖော်ထုတ်နိုင်ခဲ့တဲ့အခါမှာကျတော့အမေရိကန်ဆိုတာအနေနဲ့လဲဒီမြန်မာစစ်ဆော့နဲ့ရေရှည်ဆက်လက်ဆက်ဆံဖို့ဆိုတာတော်တော်ခက်ပါလိမ့်မယ်။နောက်ကျွန်တော်ထင်တယ်သူတို့ပို့ပြီးတော့သဘောပေါက်လာမယ်လို့ထင်တယ်။ဘာလဲဆိုတော့ဒီမြန်မာရှေ့အစိုးရဟာဘလို့မှယုံကြည်ရမယ့်အစိုးရမဟုတ်ဘူး။ဟိုလိန်ပင်းလိန်လိန်ပင်းလိန်လိန်နေမဲ့အစိုးရဖြစ်တယ်။အဲ့တော့အဲ့လိုအချိန်မှာတကယ်တမ်းတိတိကျကျဖိအားပေးဖို့လိုတာကြီးဆိုတာသူတို့သဘောပေါက်ပါလိမ့်မယ်။
အဲ့တော့မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လာလို့ရှင်နိုင်ငံတကာကနေပြီးတော့ဝိုင်းဝန်းပြီးတော့ဗောလေအလေးထားစောင့်ကြည့်နေတဲ့အချိန်မှာဟိုစစ်ဆိုးရပါလေဒီစစ်လက်နက်ပိုင်းဆိုင်ရာနည်းပညာတွေနဲ့ပတ်သက်ပြီးတော့ဟိုမြောက်ကိုရီးယားနဲ့ဒီလိုလျှို့ဝှက်ပြီးလှုပ်ဆောင်နေတဲ့အပိုင်းဒီမှာကိုအောင်နေရဲ့အမြင်ဘယ်လိုရှိလဲရှင
်။မြန်မာစစ်ဆိုးရကကြတော့ပြာသူကဟိုတကဘာလုံးကဟိုရုရှားဆက်ဆုပ်တဲ့အစိုးရတရက်ပဲလေ။ကဘာပေါ်မှာအစိုးရဆုံးလူ့အခွင့်အရေးချုပ်ပေါ်သူအာဏာရှင်ဆိုတော့သူ့မှာမိတ်ဆွေတွေကနည်းနည်းပဲရှိတာပေါ့။အဲ့လိုမိတ်ဆွေတွေကလည်းသူနဲ့ဘဝတူတွေကြီးပဲပေါ့ဗျာ။ဒီသူ့လိုအာဏာရှင်နိုင်ငံအာဏာရှင်အစိုးရတွေပေါ့။မတရုတ်တို့ကျူးဘာတို့ဗင်နီဇွဲလာတို့မြောက်ကိုရီးယားတို့အီရန်တို့ပေါ့။ဆိုတော့ဒီဘဝတူအာဏာရှင်အချင်းချင်းကြတော့တယောက်နဲ့တယောက်ပြန်လာကြမ်းပင်းကြပြန်လာဆောက်ရှောက်ကြတာရှိတာပေါ့။ကိုမြောက်ကိုရီးယားဆိုလို့ရှိရင်ဒီကလောသမဂ္ဂလုံချင်းကောင်စီရဲ့ပေးဆွမှုတွေအောက်မှာသူတိုင်းပြည်ရဲ့စီးပွားရေးကအလွန်အကျွံဆုတ်ယုံနေပြီ။ဆိုတော့သူ့အတွက်ဟိုစီးပွားရေးဟိုသူ့အစိုးရရည်တည်ဖို့အတွက်စီးပွားရေးလုပ်ငန်းကအခုလိုမျိုးလက်နက်မှောင်ခိုးပါဗျာ။ဒီနျူကလ িয়ার နည်းပညာကိုဒီအာဏာရှင်နိုင်ငံတွေသုံးဖို့လည်းအကြမ်းဖက်အဖွဲ့အစည်းတွေကိုရောင်းချတာ။နောက်လက်နက်တွေဒုံးကျည်တွေကိုအဲ့လိုပဲအကြမ်းဖက်အဖွဲ့အစည်းတွေလက်နက်မှောင်ခိုးပွဲစားရေးစီကိုရောင်းချတာ။အဲ့လိုရောင်းချရတဲ့နေရာမှာလည်းဒီလျှို့ဝှက်လမ်းကြောင်းတွေသုံးပြီးတော့ရောင်းချတာမျိုးပေါ့။အဲ့လိုနည်းနဲ့သူကသူ့အတွက်လိုအပ်တဲ့နိုင်ငံသားကိုရှာဖွေရတာပေါ့။ဆိုတော့အခုလိုမျိုးကြောက်ရရနိုင်ငံအကျက်တဲကာလမှာမြန်မာနိုင်ငံကသူ့ရဲ့ဈေးကွက်ဖြစ်လာတာပေါ့တဖက်မှာမြန်မာစစ်ကောင်းဆောင်တွေကဒီရေနံနဲ့သဘောတမွေထုတ်လုပ်မှုကနေပြီးရရှိတဲ့ပတ်စံတွေရှိလာတယ်နောက်တစ်ခါမြန်မာစစ်ကောင်းဆောင်တွေရဲ့စီထဲမှာအနည်းငယ်လက်နဲ့ပိုင်ဆိုင်ခြင်းနဲ့အာဒီတာလည်းကြီးမားတယ်အနည်းငယ်လက်နဲ့ကိုပိုင်ဆိုင်ခဲ့ပြီဆိုကြလို့ရှိရင်အမေရိကန်လိုနိုင်ငံမျိုးအစားဂရုစိုက်စရာမလိုဘူးဆိုတော့ဟိုစိတ်မျိုးစိတ်ဓာတ်မျိုးလည်းရှိကြတာပေါ့